ထိုင်းနိုင်ငံကလှိုင်ကူတစ်ခုထဲမှာပိတ်မိနေတဲ့လူငယ်ဘောလုံးသမား၁၂ယောက်နဲ့နှိပြဆရာတို့ကိုကယ်ဆယ်ရမှာမနက်ပံကစလို့မိုးရွာနှံချောင်းခံမှန်းထားတဲ့အတွက်ရေတက်လာမှာကိုစိုးရိမ်နေကြပါတယ်။ရာဇီကစိုးရိမ်စရာအကောင်းဆုံးကိစ္စတစ်ခုဖြစ်နေရတဲ့အကြောင်းနဲ့မိုးကြီးလာမယ်ဆိုရင်အချိန်ဘလောက်ရနိုင်မလဲဆိုတာကိုတွက်ချက်နေရတဲ့အကြောင်းချင်းရန်ခေအုပ်ချုပ်ရေးမှူးနရောင်ဆက်အိုဆိုတနာခွန်ကဒီနေ့ပဲပြောလိုက်တာပါ။ထိုင်းနိုင်ငံမြောက်ပိုင်းထန်လွန်လိုင်ကူထဲမှာပိတ်မိနေသူတွေကိုကယ်ဆယ်နိုင်မှုဖြစ်နိုင်ခြင်းရှိတဲ့နောက်ထပ်နည်းလမ်းတွေကိုလည်းကယ်ဆယ်ရေးဝန်ထမ်းတွေပူးပေါင်းရှာဖွေနေပါတယ်။ရေဆက်တင်နေတဲ့လိုင်ကူထဲမှာတော့အဆက်မပြတ်ရေဆုပ်ဆက်တင်တဲ့ဆော့ထုတ်နေရမှာတနအီကို1စင်တီမီတာနှုန်းနဲ့ရေပြန်ချနေပါတယ်။အရေးပေါ်အခြေအနေကြုံရနိုင်တဲ့အတွက်ပြီးခဲ့တဲ့ဇွန်လ23ရက်နေ့ကစလို့လိုင်ကူထဲမှာပိတ်မိနေတဲ့သူတွေကိုခက်ဆော့ဆော့ကဲထုတ်နိုင်လောက်ကျန်းမာရေးအခြေအနေကောင်းမကောင်းဆိုတော့လည်းထိုင်းရီတက်အထူးတပ်ဖွဲ့ကရင်ကုန်သမားတွေနဲ့စစ်ဝင်တန်းတွေလေ့လာဆစ်ဆင်းနေပါတယ်။ပိတ်မိနေသူတွေအန္တရာယ်ဖြစ်စေလောက်တဲ့ကယ်ဆယ်မှုမျိုးလုံးဝမဟုတ်တဲ့အကြောင်းမနေ့တုန်းကပဲပြောထားရင်ပဲလက်တော်အခြေအနေတွေကြောင့်အပြောင်းလဲဖြစ်နိုင်တဲ့အလားအလာတွေလည်းရှိနေပါတယ်။ကယ်ဆယ်ဖို့ဖြစ်နိုင်ခြင်းနည်းလမ်းတစ်ခုကတော့ရှေ့လာမဲ့လေးလအကြာမိုးရွာသူကုန်ဆုံးပြီးရေပြန်ကျမဲ့အချိန်ထိလိုင်ကူတွေကလက်ရှိနေရာမှာပဲစောင့်နေရဖို့ဖြစ်ပါတယ်။ပိတ်မိနေသူတွေနဲ့အတူတစ်တလုံးမှာတော့လိုင်ကူတွေမှာထိုင်းရီတက်အထူးတပ်ဖွဲ့ဝင်တွေနဲ့စစ်ဝင်တန်းတွေရှိနေကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။လိုင်ကူတွေမှာအရေးပေါ်ကယ်ဆယ်ရေးအကူအညီပေးနေတဲ့ရင်ခုန်ဖွဲ့နဲ့ဆက်သွယ်ရခက်ခဲတာမျိုးလို့အဟန့်တားတွေကြောင့်ပိတ်မိနေသူတွေကိုကယ်ထယ်ရေးအစီအစဉ်တွေကြန့်ကြာနေရတဲ့အကြောင်းလည်းချင်းရန်ခေအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။